ထောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံဖြစ်ခန့်အမဲ့ဥပဒေချမ်းကိုပြည်သူ့လွှတ်တော်မှဆွေးနွေးကြတာဖြစ်ပါတယ်။နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းဆိုတာကိုနိုင်ငံတော်သမ္မတဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းအဖြစ်ပြောင်းလဲပေးဖို့တမတော်သားကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကဆွေးနွေးခဲ့ပါတယ်
။ဥပဒေကောင်းစဉ်ဖြစ်တဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုနိုင်ငံတော်သမ္မတဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေဟုပြင်ဆင်လိုပါတယ်။ဖွဲ့စည်းဖို့အခြေအဥပဒေနိုင်ငံတော်ဤအခြေခံမူများအခမ်းပုံမှန်49မှာနိုင်ငံတော်ဆိုဒီမှာရှင်းလောက်စကားတို့အဓိပ္ပာယ်ကိုထောက်၍ဤဖွဲ့စည်းပုံအခြေခံဥပဒေရဥပဒေပြမှုခွင့်အာဏာကိုတော်၎င်းအုပ်ချုပ်မှုခွင့်အာဏာကိုတော်၎င်းကျင့်သုံးသောဖွဲ့စည်းသို့မဟုတ်လူပုဂ္ဂိုလ်ကိုဆိုလိုသည်ဟုတိတိကျကျဖွင့်ဆိုထားပါတယ
်နိုင်ငံတော်သမ္မတလို့ဆိုလို့ရှိရင်တိုင်းပင်ခံပုဂ္ဂိုလ်ဟာဘောင်ကျင်းသွားမှာဖြစ်ပြီးတော့နိုင်ငံတော်ဤလို့ဆိုလိုလိုက်တာနဲ့ဥပဒေပြရေးတရားစီရင်ရေးအုပ်ချုပ်ရေးအားလုံးကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအကြံပြုနိုင်မှာဖြစ်ပါတယ်ပြင်ဆင်ချက်တိုင်းအတိမပြုဘဲမဲခွဲမယ်ဆိုရင်တမတော်သားကိုယ်စားလှယ်တွေကမဲပေးမှာမဟုတ်ကြောင်းပါဝင်ဆွေးနွေးခဲ့တဲ့တမတော်သားကိုယ်စားလှယ်၃ဦးစလုံးကထည့်သွင်းဆွေးနွေးခဲ့ပါတယ်တမတော်သားကိုယ်စားလှယ်ဗိုလ်မှူးကြီးအောင်ဒီဟာကအတိုင်းပင်ခံပုဂ္ဂိုလ်အဖြစ်ဒေါက်ဆန်းစုကြည်ကိုတာဝန်ပေးအပ်ဖို့ဆိုတဲ့ပြဋ္ဌာန်းချက်ဟာတပါတီအာဏာရှင်ဖြစ်ခန့်အပ်တယ်လို့ဖြစ်နေတဲ့အတွက်ပြင်ဆင်ပေးဖို့ဆွေးနွေးခဲ့ပါတယ်
ပုဂ္ဂိုလ်တူတယောက်ကိုအုပ်ချုပ်မှုအာဏာပေးတပါတီအာဏာရှင်ဖြစ်ခန့်အပ်ခြင်းဖြစ်နေတဲ့အတွက်အုပ်ချုပ်မှုအာဏာကိုပါတီတစ်ခုပါတီခေါင်းဆောင်တူထံသို့ပေးရရမရနိုင်ခြင်းတို့ကြောင့်ကျွန်တော်ရဲ့တင်ဆက်အဆိုပြုချက်ဖြစ်သော2015ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွင်ပြည်သူများကယုံကြည်အားကိုးသောပုဂ္ဂိုလ်ဖြစ်သူကိုနိုင်ငံတော်သမားဤအတိုင်းပင်ခံပုဂ္ဂိုလ်ဖြစ်ပြည်တော်စုလွှတ်တော်ကတောင်းအပ်ပေးရသည်ဆိုသည့်အစအဆုံးပြင်ဆင်ပြဋ္ဌာန်းချက်အားလွှတ်တော်မှအတည်ပြုပေးရန်လေးသားစွာတင်ပြပါတယ
်ဘုံမူကြီးအောင်ဒီရအနေနဲ့ဆွဆွဲဝေဖန်ဖို့မတင်ကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောကြားခဲ့ပါတယ
်ပြည်သူ့လွှတ်တော်ဆိုင်ရာဥပဒေနီးဥပဒေများနဲ့အညီဆောင်ရွက်ချင်းတာဖြစ်ပါတယ်ဥပဒေနဲ့အညီမဆောင်ရွက်တာမဟုတ်ပါဘူးဒီလိုဆွဆွဲဝေဖန်မှုတော့မတင်ဘူးလို့ကျွန်တော်ထင်ပါတယ
်ဘုံမူကြီးထွန်းမြတ်ရွှေကအတိုင်ပင်ခံပုဂ္ဂိုလ်ဟာလစာချင်းမြင့်ငွေဇယိတ်အဆောင်အယောင်နဲ့အခွင့်အရေးတွေကိုခံစား권ရှိကြောင်းပုံမှန်၅ဂါကြီးမှာပြဋ္ဌာန်းထားတာနဲ့ပတ်သက်ပြီးတော့အတိုင်ပင်ခံပုဂ္ဂိုလ်ယာရုဟာဘယ်အဆင့်နဲ့ညီလဲဆိုတာကိုဖော်ပြပေးဖို့ဆွေးနွေးခဲ့ပါတယ်
။ဆိုပြီးပြဋ္ဌာန်းချက်များမှာပါစကရမများအနဲ့အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ယာရုကိုမိတိအဆင့်နဲ့တူညီသူကိုတိကျစွာဖော်ပြရန်လိုအပ်မှာဖြစ်ကြောင်းအကြံပြုလိုပါတယ်။ကျွန်တော်ရဲ့အဆိုကိုမှတ်တမ်းတင်ပေးနိုင်ရန်တင်ပြပါတယ်။အ
ဲ့ဒီအချက်ကိုနီယုပရိမာသာထည့်သွင်းပြဋ္ဌာန်းမှာဖြစ်ကြောင်းဥပဒေချမ်းကော်မတီဝင်ဦးဝေလိုင်ထွန်းကပြန်လည်ဆွေးနွေးခဲ့ပါတယ်။ချက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဦးတန်းထွန်းကဒီဥပဒေဟာတစ်ခါတော့ဥပဒေမဖြစ်တဲ့ကြောင်းသူ့အနေနဲ့ကန့်ကွက်တာမဟုတ်ဘဲနဲ့နောက်ပဲအစိုးရတက်တဲ့အကျုံးဝင်တဲ့ဥပဒေတစ်ခုဖြစ်တဲ့ကြောင်းဆွေးနွေးခဲ့ပါတယ်
။ယခုဥပဒေဟာနိုင်ငံတော်သမ္မတဤတက်တန်း၅နှစ်အတွင်းသာပြဋ္ဌာန်းထားခြင်းဖြစ်ပါတယ်။တိုင်းပြည်အတွက်အကျိုးများမယ်ဆိုရင်တော့မိသည့်ဥပဒေဥပဲပြဋ္ဌာန်းရာစုနှစ်ပေါင်းများစွာအတွက်ပြဋ္ဌာန်းရမည်ဖြစ်ပါတယ်။နောက်ပဲအစိုးရပဲတက်တဲ့ဒီဥပဒေကိုပြင်ဆင်ခြင်းအစားထိုးခြင်းရုပ်သိမ်းခြင်းအသစ်ပြန်လည်ရေးဆွဲခြင်းတို့ကိုဆောင်ရွက်သွားနိုင်ပါတယ်တခါသုံးတဲ့ဥပဒေမဖြစ်သင့်ပါဘူးခင်ဗျာ
ပုံမှန်ခုနှစ်မှာဒီဥပဒေဟာလက်ရှိလွှတ်တော်တက်တန်း၅နှစ်အတွက်သာဖြစ်ကြောင်းပါရှိတာဖြစ်တဲ့အတွက်ဥပဒေအကျမ်းအရဒီတက်တန်းအတွက်သာရေးဆွဲထားတာဖြစ်ပါတယ်ဒီဥပဒေကျမ်းကိုတပိုက်ချင်းစီလိုက်မဲခွဲဆုံးဖြတ်ပြီးဥပဒေကျမ်းတစ်ခုလုံးကိုအတည်ပြုဖို့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအားလုံးသဘောတူပါလားလို့သုံးချိန်မေးမြန်းခဲ့ပြီးသဘောမတူသူရှိပါသလားလို့မေးမြန်းရမှာတမတော်သားကိုစလေအားလုံးကမတက်ရက်ပြီးကန့်ကွက်ခဲ့ကြပါတယ်။အဲ့ဒီနောက်ဥက္ကဋ္ဌဦးဝင်းမြင့်ကဒီဥပဒေကြမ်းကိုထောက်ခံသူများတာကြောင့်အတိပြုကြောင်းကြေညာပြီးတဲ့အထိတမတော်သားကိုစလေတွေကမတက်ရက်ကန့်ကွက်ခဲ့ကြပါရဲ့ရှင်။